တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံခြုံရေးနေတာကိုတည်တည်တသာရှော့ချရေးလှုပ်ဆောင်မဲ့အဆင့်တွေပေါ်တနိုင်ငံကြားသဘောတူညီချက်ကြလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲ့ဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံခြုံလုံခြုံရေးကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ကဆွဆွဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာဘိုးဘီထင်ထင်ရှားရှားတိုးမြှင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကတိပြုပါတယ်။အသေးစိတ်ကိုညှိနှိုင်းဆွေးနွေးဖို့တာဝန်ရှိသူအဖွဲ့တစ်ဖွဲ့ကိုတရုတ်နိုင်ငံလွှတ်မယ်လို့သမ္မတအင်ပြည်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကောက်အွယ်ပေးဖို့အရေးကြီးတယ်ဆိုတာထုတ်ပြန်ချက်ထဲမှာပြောထားတယ်လို့ကုန်သွယ်ရေးမှာဒန်းတူအခြေအနေတစ်ခုဖြစ်လာဖို့နှစ်ဖက်အတူတကွလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်။အထက်လူတော်တွင်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ဒီထုတ်ပြန်ချက်ထဲမှာအသေးစိတ်တွေမပါသလောက်ပဲလို့တုံ့ပြန်ပါတယ်။